ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေကြောင့်အရသာတွေထိခိုက်သေဆုံးမှုတွေကြုံရတဲ့ပေါ်နိုင်ငံတကာအတိုင်းအဝန်းကသတိပေးနေရှိမှာပဲနောက်ထပ်သေဆုံးသူတွေလည်းရှိနေတဲ့ကြောင်းတင်ပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မြို့နယ်ကငတောက်တူရှိကျေးရွာမှာမိုင်းပေါက်ကွေးတာကြောင့်အသက်60ရွယ်မျိုးသားတူပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကစစ်တွေဆင်းုံမှာတွေ့ဆုံသွားခဲ့ပါတယ်သူဟာငတောက်တူရှိကျေးရွာနီးလေကွင်းပြင်မှာမနေ့တုန်းကနော်ကြောင်းနေစဉ်မိုင်းပေါက်ကွေးခဲ့တာဖြစ်တယ်လို့ဆင်းုံကိုကိုတိုင်ကူညီလိုက်ဖို့ပေးခဲ့တဲ့ကိုဘက်ကကပြောပါတယ
်ဟိုဟာကျွန်တော်တောက်တူရှိတဲ့မြို့နယ်ကတောက်တူရှိကျေးရွာပေါ့ရသေးတော်မြို့နယ်ဆိုရင်ဟိုဟာတမိုင်းကွေးလောက်ရှိတယ်ဗျအဲ့ဒီတန်းမှာဟိုဟာသူ့အောင်ကျော်တဲ့ဆိုတဲ့ဟိုဟာအသက်60ကျော်တဲ့ပေါ့ကိုရဲ့အိမ်နောက်ကလေကွင်းမှာနော်ကြောင်းတို့အမှလေမြုပ်မိုင်းကိုရင်းနှီးကြည့်တော့မှမိုင်းဆွဲမှုတစ်ခုဖြစ်တယ်ခင်ဗျအဲ့ဒီအနာအချိန်တွေနဲ့ဒီကုသမှုကတောင်းနေတဲ့အချိန်တွေနဲ့အဲ့လိုဒီနေ့ဟိုဟာမနက်ပိုင်း၄ :30 မိနစ်မှာသုံးသွားရတ
ာရခိုင်မြောက်ပိုင်းမှာဆူရတက်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဆက်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကတည်းကစတင်ပြီးမိုင်းပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေပြီးအရသားတွေထိခိုက်သေဆုံးမှုတွေလည်းရှိပါတယ်ဒီကနေ့အထိရခိုင်မြောက်ပိုင်းမှာမိုင်းပေါက်ကွဲမှုတွေကြောင့်သေဆုံးသူ26ဦးနဲ့ဒဏ်ရာရှိသူ58ယောက်ထက်မနည်းရှိတယ်လို့လည်းရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ကစီရင်ထုတ်ပြန်ထားပါတယ်တိုက်ပွဲတွေမှာဒေသခံပြည်သူတွေဟာလက်နက်ကြီးတွေထိမှန်မှုတွေမိုင်းပေါက်ကွဲမှုတွေကြောင့်ထိခိုက်သေဆုံးသူတွေရှိတယ်လို့ကိုလဲကဆုံချုံရသူတွေလည်းတိုးလာနေတာကြောင့်တိုက်ပွဲတွေအများဆုံးရတိုင်ဖို့လေပြည်တွင်းပြည်ပကတိုက်တွန်းနေကြတာပါတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရသေးတော်မျိုးတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စောဝေကလည်းအရသားတွေတိုက်ခိုက်နေတာမှုတွေကိုရှောင်ရှားဖို့လိုအပ်တယ်လို့ပြောပါတယ
်ဒီတိုက်ပွဲဆိုတာတော့ဆရာမတို့ကမရှိသေးခြင်းပေါ့ညီချင်းရေးရရှိခြင်းပါလားမကြံရတော့ဒီတိုက်ပွဲချင်းနေသမျှတော့ဒီမိုင်းထောင်တွေကတော့မထောင်မှတော့ပြောလေထောင်ကြမှာလေနော်အဲ့တော့အချင်းနဲ့ပြည်သူတွေကတော့ဒီလိုပဲအဲသူတို့ကမကောင်းတဲ့လူကတော့ရှင်သေးချာမှာပဲပေါ့နော်အဲ့တော့အဓိကကတော့တိုက်ပွဲမရှိဘူးပဲလူတွေပေါ့နော်ဆိုတော့ဒါကဘသူကလည်းတာဝန်ယူမှုကမရှိကြဘူးဘသူကလည်းငါလုပ်တယ်ဆိုပြီးဘသူကလည်းပြောမှာပေါ့ဟောနောက်တစ်ခုကဒါကြောင့်တိုက်ပွဲတွေရက်တော်တယ်ဆိုရင်ဒါကဒီမိုင်းတွေကဒီနေရာမှာဘလို့ရှိနေလဲဆိုတာဘသူကမှပြောမှာလေနော်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကင်ရဲ့အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့အမျှအရသားတွေထိခိုက်သေဆုံးမှုတွေရွာတွေအိမ်တွေထိခိုက်ပျက်စီးမှုတွေကြုံနေရတဲ့ပေါ့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့စည်းတွေကလည်းသတိပေးနေပါတယ်မြန်မာစစ်တပ်ဟာရခိုင်နေရှင်းပြည်နယ်တွေမှာအရသားနဲ့လက်နက်ကင်မခွဲခြားဘဲပုံကျဲတိုက်ခိုက်နေပြီးကလင်းငွေတွေပါဝင်အရသားတွေကိုတတ်ဖြတ်နေတယ်လို့လည်းနိုင်ငံတကာလူခွင့်ရေးအဖွဲ့ AI ကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အရသားတွေထိခိုက်သေဆုံးရတဲ့ဖြစ်ရပ်ဟာဆေးရဇဝမ်းမုံမြောက်နိုင်တာကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကစုံစမ်းဖို့လည်းတိုက်တွန်းထားပါတယ်လက်နက်ကင်ပဏိပခတွေအတွင်းအရာသားတွေထိခိုက်ဒဏ်ရာမှုတွေထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့တပ်မတော်နဲ့အဖွဲ့အစည်းအပြန်အလှန်အပြစ်ဖော်ထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ